အိန္ဒိယနိုင်ငံမှာအသက်12နှစ်အောက်ကလေးတွေကိုအာဓမ္မပြုကျင့်သူတွေအပေါ်တည်တံပေးဖို့အပြင်အသက်အရွယ်လိုက်မိန်းကလေးတွေပေါ်အာဓမ္မပြုကျင့်သူတွေကိုထောင်ဒဏ်နှိမ့်ရှည်တွေချမှတ်ဖို့အစိုးရကသဘောတူလက်ပြီးဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုဥပဒေဖြစ်လာရေးအတွက်လွှတ်တော်ရဲ့အဆိုပြုချက်ရရှိဖို့လည်းလိုအပ်ပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့အမြင်မျိုးမျိုးလည်းထပ်ပေါ်နေပါတယ်။ New Delhi မြို့တော်ကနေ VOE သတင်းတောက်အင်ဂျနာပတ်စဖီချာသတင်းပေးပို့ထားတာကိုဒေါ်လာလာတန်ပြောပြပေးပါလိမ့်မယ်ခင်ဗျ။
ဧပြီလ27ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီကမ္ဘာကထပြုကျင်းပခဲ့တဲ့အထူးဝန်ကြီးဆွေးနွေးပွဲမှာအသက်70နှစ်အောက်ကလေးငယ်တွေကိုအထမပြုကျင့်သူတွေအပေါ်တည်ထောင်ပေးနိုင်ရေးအတွက်နိုင်ငံရဲ့ဥပဒေပြင်ဆင်မှုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်အဲ့ဒီဆုံးဖြတ်ချက်အရအသက်16နှစ်အောက်ကလေးတွေကိုအထမပြုကျင့်သူတွေအပေါ်ချမှတ်တဲ့အနည်းဆုံးထောင်ဒဏ်10နှစ်ကို20အထိတိုးခဲ့တယ်လို့16နှစ်အထက်အမျိုးသမီးတွေကိုအတ္တမပြုကျင့်သူတွေအပေါ်ထောင်ဒဏ်9နှစ်ကနေ10နှစ်အထိတိုးချမှတ်ဖို့ပါဝင်ပါတယ်။ဒီဆုံးဖြတ်ချက်ဟာဥပဒေဖြစ်လာရေးအတွက်စွတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တဲ့အတွက်ကြောင့်လေဒီတော်တွင်ပြည်မှုကျူးလွန်ကြောင်းဆွဆွဲခြင်းခံရသူတွေကိုခု6လအတွင်းအရေးပေါ်အမိန့်ရရုံးတင်စစ်ဆေးခွင့်ပြုထားတာဖြစ်ပါတယ်။ခုလိုမိုဒီအစိုးရရဲ့ဆုံးဖြတ်ချက်ဟာမှန်ကန်တဲ့ခြေလှမ်းတရားဖြစ်တယ်လို့ဥပဒေပညာရှင်တွေကတုံ့တက်ကြပါလေ။ရှစ်လသားရွယ်ကလေးငယ်ကိုအမျိုးသားတွေအုပ်စုလိုက်အတ္တမပြုကျင့်ခဲ့မှုအတွေ့တည်ရန်ချမှတ်ဖို့နိုင်ငံတော်တရားရုံးချုပ်ထံဒီနေ့စိုးစောပိုင်းကလျှောက်ထားခဲ့သူယူဒီအီအခြေဆိုင်ရှိနေအလတ်အလုတ်ရှိပါစတာကဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောခဲ့ပါလေ
။ extremely welcome decision
ဒီဆုံးဖြတ်ချက်ကိုသိပြီးတော့ကြိုးစားပါလေ။တည်ရန်ချမှတ်ခံရမယ်လို့အတ္တမပြုကျင့်တဲ့လူတွေကသိထားရင်အပြစ်ကျူးလွန်မှုတွန်းဆုတ်ကြမှာဖြစ်ပါလေ
။လင်ပိုင်းဆိုင်ရာစော်ကားခံရတဲ့ကလေးငယ်တွေအရေး20ကျော်ကြာရှေ့ရှုဆောင်ရွက်ခဲ့တဲ့စေတဝန်တန်းရာဟီဖောင်ဒေးရှင်းကအနုညာဂုပ္တာကတော့အိန္ဒိယမှာအတ္တမပြုကျင့်သူတွေနဲ့အတ္တမပြုကျင့်ခံရသူတွေဟာဆွေမျိုးရင်းချတော်ဆကြသူတွေရင်းနှီးကြသူတွေဖြစ်တဲ့အတွက်ကြောင့်လေတိုင်ကြားရင်တည်ရန်ချခံရမှာဆိုးတဲ့အတွက်ကြောင့်နှုတ်ဆက်နေကြတာတွေ့ရတယ်လို့ထောက်ပြခဲ့ပါလေ။
Will actually silence this issue and put it up, push it underground even much more.
အတန်တိတ်သွားစေနိုင်ပါလေ။အာဓမ္မပြုကျင့်ခံကြရသူတွေဟာကျူးလွန်သူတွေဟာသူတို့နဲ့ခင်မင်ရင်းနှီးကြသူတွေဖြစ်ရင်တည်ရန်အသေးခံကြမယ်ဖြစ်ကိုမရောက်စေလိုကြပါဘူး။ကလေးငယ်တွေအတွက်တိတ်ကိုစိတ်ဆင်းရဲစရာဖြစ်စေမှာပါ။ဒါကြောင့်လူတွေကအမှုတန်ကြားကြမှာလည်းမဟုတ်ပါဘူ
း။ဒါပေမဲ့အမျိုးသမီးရေလှူရှားသူတွေကတော့2012ခုကနယူးဒယ်လီမှာ23နှစ်အရွယ်တက္ကသိုလ်ကျောင်းသူတဦးကိုအတ္တမပြုကျင့်ခဲ့တဲ့အမျိုးသား၄ဦးတည်ထောင်ချမှတ်ရှင်ခံခဲ့ရပြီမဲ့လို့လေအတ္တမပြုကျင့်မှုတိုင်ကြားမှုတွေဟာ60ရာခိုင်နှုန်းတိုးလာတဲ့အတွက်ကြောင့်တည်ထောင်ဟာတိုင်ကြားမှုအတွက်အဟန့်တမဖြစ်စေဘူးလို့ထောက်ပြခဲ့ပါလေ။ဥပဒေပညာရှင်တွေကတော့အိန္ဒိယနိုင်ငံရဲ့တရားရေးစနစ်ပြဿနာဖြေရှင်းရေးဟာရဲနဲ့တရားရုံးတွေမှအဓိကတာဝန်ရှိတယ်လို့ထောက်ပြကြပါလေ။Luke Queen Shoshadu Brenda Gruber ga
if you have no conviction I cannot fathom who are we handing out sentences
ဒီမှာသင်ရှာမတွေ့ဘူးဆိုရင်တည်တံချမှတ်တာကဘလို့အကျိုးရှိမှာလဲအိန္ဒိယတရားရေးစနစ်ကစိတ်ကိုယိုယွင်းနေတဲ့အတွက်ပြစ်ဒဏ်ချမှတ်ခံရတာတွေနေပါနေပါလေအမှုတန်ချက်ဖွင့်တာကစိတ်ကိုခက်ခဲတဲ့အပြင်နောက်ပိုင်းအမှုစုံစမ်းရမှာလဲစိတ်ကိုပေါ့ဆပြီးပဲလိုက်မှုတွေရှိတာတွေ့ရတယ်လို့သူကထောက်ပြသွားပါတယ်။အိန္ဒိယမှာမကြာသေးမီကလူမှုကိုဒေါသထွက်စေခဲ့တဲ့အတ္တမပြုချင်မှုနှစ်ရက်ဖြစ်ခဲ့ပါတယ်။ဇန်နဝါရီလကအိန္ဒိယပိုင်းကက်ရှမီးပြည်နယ်ကတ်တူဝါဒေသမှာအသက်ရှိနေရွယ်မွတ်စလင်အမျိုးသမီးဆာဖီယာဘာနိုကိုရှင်သူအမျိုးသားတစုကအုပ်စုဖွဲ့အဓမ္မပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့အမှုဖြစ်ပွားခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လကလည်းဥတာပရဒက်ရှ်ပြည်နယ်မှာအသက်16နှစ်ရွယ်မွတ်စလင်ငယ်တဦးဟာBJP ကအနာရဗရာတီယာဂျနတာပါတီအဖွဲ့ဝင်တဦးရဲ့အတ္တမပြုကျင့်မှုကိုခံခဲ့ရတာဖြစ်ပါတယ်။ဘာလို့အမှုမှာတော့ဒေသခံရင်းတဦးကလက်ငွေဒေါ်လာ9000ညီပါစားခဲ့ပြီးတပ်တွေအထောက်အထားကိုဖျက်ဆီးခဲ့တယ်လို့ဥတာပရဒက်ရှ်ပြည်နယ်မှာတော့အနာရ BJP ပါတီအဖွဲ့ဝင်ကအသက်16နှစ်အရွယ်မင်းကလေးငယ်ကိုအတ္တမပြုကျင့်ခဲ့တဲ့အတွက်တိုင်ကြားတဲ့အမှုကိုမင်းကလေးငယ်ကမယုံသိမ်းပေးတဲ့အတွက်ကြောင့်သူဖာကြီးဟာရိုက်တက်ချင်းခံခဲ့ရတာဖြစ်ပါတယ်ဒီအမှုဟာနိုင်ငံထွန်းဒေါသထွက်စီခဲ့တဲ့အတွက်ကြောင့်လေ BJP ပါတီအဖွဲ့ဝင်တွေနဲ့အဖမ်းခံခဲ့ရပြီးအရေးပေါ်စီမံချက်အရရုံးတင်စစ်ဆေးခြင်းခံနေရတာလည်းဖြစ်ပါတယ်ရှင်